အခုဆိုရင်ကမ္ဘာတစ်ဝှမ်းကာယောဂါလို့ဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း185နိုင်ငံအထိကူးစက်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့ကူးစက်ခံသူတူတယောက်မှမတွေ့သေးပါဘူး။ဒီကာယောဂါဟာကမ္ဘာစီးပွားရေးကိုလည်းအကြီးအကျယ်ထိုးနှက်နေပြီးစီးပွားရေးကျဆင်းမှုတွေလည်းစတင်နေပါပြီ။မြန်မာအစိုးရကတော့အဲ့ဒီဗိုင်းရပ်စ်ပြည်တွင်းကိုရောက်မလာအောင်ကာကွယ်ရမယ့်ကိစ္စကူးစက်လာရင်ကုသရမယ့်ကိစ္စတွေမှာအကြီးအကျယ်ဆောင်ရွက်နေပါတယ်။ဒီပြိုင်နက်ထဲမှာပဲဖြစ်ပေါ်လာမယ့်စီးပွားရေးဆိုင်ရာပြဿနာတွေကိုကုစားပေးဖို့ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကိုကော်မတီတစ်ရပ်ဖွဲ့စည်းပြီးတာဝန်ပေးထားပါတယ်။အခုဆိုရင်အဲ့ဒီကော်မတီဟာနေ့စဉ်အစည်းအဝေးတွေကျင်းပပြီးလုပ်ငန်းစတင်အကောင့်ထည့်ဖော်နေပါပြီ။ပထမဆုံးခြေလှမ်းကတော့ကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အထူးကိစ္စနယ်ပယ်တွေဖြစ်လာမဲ့ထယ်ချုပ်ဆက်ယုံလုပ်ငန်းတွေဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုအကူအညီပေးဖို့ပြင်ဆင်နေပါတယ်။အစိုးရဟာနိုင်ငံတော်လေပတ်ရန်ပုံငွေကနေကျပ်ငွေဘီလျံ50လူမှုပုံလွှင့်ရန်ပုံငွေကနေကျပ်ငွေဘီလျံ50စုစုပေါင်းကျပ်ဘီလျံ100နဲ့ COVID-19 Fund ကိုထူထောင်ထားတယ်လို့သိရပါတယ်။အခုဒီငွေကိုအသုံးပြုပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မဲ့အများဆုံးဖြစ်မဲ့ကဏ္ဍကလုပ်ငန်းတွေကိုငွေချေးဆိုပြီးကျင်ညာပါတယ်ချေးပေးမဲ့ငွေပမာဏကိုမပြောပေမဲ့တစ်နှစ်ကိုတည့်ရခိုင်နှုန်းပဲရှိမဲ့အလွန်သက်သာတဲ့နှုန်းထားနဲ့တစ်နှစ်တာကာလချေးမယ်လို့ကျင်ညာထားပါတယ်ထိခိုက်ခံစားရမဲ့အခြားအသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုလည်းအခွန်အောက်တွေဖြေလျှော့ပေးပြီးပို့ကုန်လုပ်ငန်းရှင်တွေကိုလည်းကြိုတင်ကောက်ခံတဲ့ငွေ200ခိုင်နှုန်းကိုကင်းလွတ်ခွင့်ပေးမယ်လို့ဆိုပါတယ်အစိုးရအနေနဲ့ဗိုင်းရပ်စ်ပြဿနာကြောင့်ထိခိုက်ခံစားရမယ့်လုပ်ငန်းတွေပေါ်မှာအခုလိုစဉ်းစားကူညီတာကြိုဆိုရမယ့်ကိစ္စဖြစ်ပေမဲ့လုံလောက်မှုရှိရလားဆိုတာမေးခွန်းထုတ်เสียပါအခုတစ်ပတ်လေ့လာတင်ပြတော့ပါမယ်ကိုရိုနာဗိုင်းရပ်စ်ကြောင့်လုပ်ငန်းကဏ္ဍကြီး၃ခုအထူးကနစ်နာလိမ့်မယ်ဆိုတာမှန်ပါတယ်လက်ခစားအထည်ချုပ်လုပ်ငန်းတွေဆိုရင်ပိတ်ဖို့ပြင်ဆင်နေတဲ့ဆက်ယုံကလည်း32ခုလောက်ရှိပြီးအလုပ်လက်မဲ့2000လောက်ဖြစ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ငကူကတရုတ်ပြည်ကနေကုန်ကျန်းပစ္စည်းတွေအချိန်မီရောက်မလာလို့ပိတ်ရမလို့ဖြစ်နေတဲ့အလုပ်ယုံ12ခုအတွက်ကုန်ကျန်းတွေဝင်လာပြီးဖြစ်လို့အဲ့ဒီပြဿနာယာယီပြေလည်သွားခဲ့ပါတယ်။ဒါပေမဲ့လည်းအခုတခါမြန်မာနိုင်ငံကနေတင်ပို့နေတဲ့အထည်ချုပ်အချောတွေတွေကိုဥရောပသမ္မတကအဝယ်ရပ်လိုက်တာကြောင့်နောက်ထပ်ထိခိုက်နစ်နာမှုအသစ်တွေဖြစ်လာစေပါတယ်။GSP လို့ခေါ်တဲ့အခွန်သက်သာခွင့်ကြောင့်အထည်ချုပ်အချောတဲ65ရာခိုင်နှုန်းကျော်ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေစီကိုတွားနေတာပါအခုဆိုရင်အစိုးရအနေနဲ့ဒီပြဿနာကိုလည်းကင်တွယ်ဖြေရှင်းရပါဦးမယ်လက်ရှိအစိုးရရဲ့အစီအစဉ်မှာဂဏ္ဍ3ခုလုပ်ငန်းတွေကိုအလွန်သက်သာတဲ့နှုန်းထားနဲ့ချေးငွေထုတ်ချေးပေးမယ်ဆိုထားပေမဲ့ကျပ်ငွေဘီလျံ100လောက်နဲ့မလုံလောက်နိုင်ပါဘူးဒီပမာဏအတိုင်းသာဆိုရင်လုပ်ငန်းတစ်ခုကိုချင်းငွေနည်းနည်းလောက်ပဲရနိုင်ပါပါချင်းငွေပေးတဲ့စီမှာတကယ်ထိခိုက်နစ်နာမှုမရှိသူတွေကိုချေးပေးမိရင်လဲဇီးသီးပန်းမှောက်တဲ့ပြဿနာမျိုးနဲ့ကြုံရနိုင်တယ်ဆိုပြီးလုပ်ငန်းရှင်တချို့ကဝေဖန်နေပါတယ်နောက်ထပ်အရေးကြီးတာတစ်ခုကတော့အလုပ်လက်မဲ့ဖြစ်သွားကြမဲ့အလုပ်သမားတွေကိုကူညီမဲ့အစီအစဉ်မျိုးပါမလာသေးတာပါအမေရိကန်နဲ့တခြားချမ်းသာတဲ့နိုင်ငံတွေကတော့အလုပ်စင်းဝင်မရလို့နေအိမ်မှာနေထိုင်ရမယ့်နိုင်ငံသားတွေကိုတောင်းလှစဉ်ထောက်ပံ့ကြေးပေးတဲ့အစီအစဉ်မျိုးချမှတ်ထားတာတွေ့နိုင်ပါတယ်။မြန်မာနိုင်ငံမှာကတော့လူတိုင်းကိုထောက်ပံ့မပေးနိုင်တဲ့အတိုင်းဗိုင်းရပ်စ်ပြဿနာကြောင့်အလုပ်လက်မဲ့ဖြစ်သွားမဲ့သူတွေကိုထောက်ပံ့ပေးနိုင်တဲ့အစီအစဉ်မျိုးချမှတ်ဖို့လိုအပ်နေပါတယ်။လက်ရှိအချိန်ပြည်တွင်းမှာလူစုလူဝေးဖြစ်စေမဲ့ပွဲလန်းသဘင်တွေ၊ရုပ်ရှင်ရုံတွေ၊တရားပွဲတွေ၊သင်တန်းကျောင်းတွေကျောင်းတွေကိုပိတ်ထားပြီးဖြစ်ပေမဲ့အလုပ်လုပ်နေကြတဲ့အလုပ်ယုံတွေဆက်ယုံတွေကုမ္ပဏီတွေကိုတော့မပိတ်နိုင်သေးပါဘူးနိုင်ငံတကာ NGO တွေတန်ယုံတွေကတော့ဝန်ထမ်းတွေကိုတဝက်လောက်အိမ်ကနေအလုပ်လုပ်နေကြတာရှိသလိုအားလုံးကို Telework လို့ခေါ်တဲ့နေအိမ်ကနေအလုပ်လုပ်စေတဲ့ NGO တွေလည်းရှိပါတယ်အဲ့ဒါကလည်းတော်တော်နဲတဲ့အရေးအတွက်ပါတချို့ဆက်ယုံအလုပ်ယုံတွေရဲ့သဘောတဘာဝအရနေအိမ်မှာအလုပ်လုပ်လို့မရနိုင်တာမျိုးရှိသလိုပဲတကယ်တကယ်နေအိမ်ပြန်ခိုင်းပြီးလုပ်လုပ်စေမယ်ဆိုရင်တော့အင်တာနက်လိုကွန်ပျူတာလိုဆက်ဆက်ပစ္စည်းထောက်ပံ့မထားနိုင်တဲ့ကုမ္ပဏီတွေအများစုဖြစ်နေပါတယ်။အထူးပဲကတော့ပြည်တွင်းမှာဗိုင်းရပ်စ်တကယ်ပဲပြန့်နှံ့သွားခဲ့ရင်ပြည်တွင်းကုမ္ပဏီတွေနဲ့ဆက်ယုံအလုပ်ကိုအများစုပိတ်ပေးကြရမှာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးနဲ့ကြုံခဲ့ရင်အလုပ်နားကြရမယ့်အလုပ်သမားတွေဝန်ထမ်းတွေဘလို့ရက်တီနေထိုင်စားတော့မယ်ဆိုတာစဉ်းစားဖို့လိုပါတယ်။ဒီအတွက်အစိုးရတာဝန်ရှိသူတွေနဲ့ ပုဂ္ဂလိကလုပ်ငန်းရှင်တွေတွဲဆုံဆွေးနွေးအဖြစ်ရှာဖို့လိုအပ်နေပါပြီ။စီးပွားရေးပညာရှင်တချို့ကတော့အခုလိုဗိုင်းရပ်စ်ကပ်ဘေးပြဿနာနဲ့ကြုံတွေ့နေရတော့ပုံမှန်လုပ်ငန်းတွေကိုလုံးလို့ကင်လို့မရတဲ့အတိုင်းနိုင်ငံရဲ့ရေရှည်စီးပွားရေးအတွက်လျှက်စစ်ပိုပြီးရရှိရေးအပါအဝင်နှောင်ရင်းနှီးမြှုပ်နှံမှုကဏ္ဍအတွက်လိုအပ်မဲ့ infrastructure ဖွံ့ဖြိုးတိုးတက်ရေးတွေပိုပြီးဆောင်ရွက်တဲ့အကြောင်းဒါမှဗိုင်းရပ်စ်အန္တရာယ်ကကင်းဝေးသွားလို့အလုပ်တွေကိုအားကျွမ်းမှန်တဲ့ပြန်ပြီးလုပ်တဲ့အခါမှာအထောက်အကူရနိုင်မှာဖြစ်တယ်လို့အကြံပေးထားကြောင်းပါ